နိုဝင်ဘာလ17ရက်တနင်္ဂနွေနေ့မှာလိလာသွားမဲ့ဥပုသ္စာဖြစ်သင်ငန်းစာရဲ့ခေါင်းစဉ်ကတော့မျိုးနွယ်စုဗက်လိုက်မှုများဖြစ်ပါတယ်။တမန်တော်ဝုဒ္ဓခန်းကြီး6ငွေ1ကိုဖတ်ရှုပါ။ကနအူးအသင်းတော်မှာမိုးဆိုးမတွေကိုအစားအစာဝေပေးတဲ့နေရာမှာဘယ်လိုမျိုးသောပြစ်တင်ခြင်းကိုခံခဲ့ရလဲဆိုတာကိုကြည့်ကြပါစို့။ထူကာလ၌တပည့်တော်တို့သည်များပြားသည့်ရှိသောနေ့ရက်အစဉ်အတိုင်းလှုပ်ကြွေးသောအခါဟီလင်းနှင့်အမျိုးမိုးဆိုးမတို့ကိုမလုံမကျွေးဟုထိုအမျိုးသားတို့သည်မြည်တမ်း၍ဟေပြဲလူတို့ကိုအပြစ်တင်ကြ၏ဆိုပြီးတော့ဖော်ပြထားပါသည်။ကနအူးအသင်းတော်မှာတချို့ခရစ်ယာန်တွေဟာဟေပြဲမိုးဆိုးမတွေကိုသာဦးစားပေးပြီးတော့ဟေလတမိုးဆိုးမတွေကိုကြတော့အစာအစာမျှဝေမှုတွေမပေးခဲ့ပါဘူး။ကနအူးယုံကြည်သူတွေကြားမှာအဲ့လိုမျိုးသောမျက်နှာသာပေးဘက်လိုက်မှုတွေရှိခဲ့ပါသည်။အဲ့လိုရှိခဲ့တယ်မရှိခဲ့ဘူးဆိုတာကိုတော့ကျင်းချက်ကပြက်သားစွာဖော်ပြထားခြင်းမရှိပါဘူးတချို့သောသူတွေကအဲ့လိုယူဆယုံကြည်ကြပါတယ်လို့သာရည်သားထားပါတယ်အဲ့ဒီပရိပခာပြဿနာဟာအသင်းတော်ကို၆လက်မှုပြုပြီးတော့စီလုံးချင်းကိုပြိုကွဲစေမဲ့အခြေအနေကိုဖြစ်လာစေပါတယ်လူမျိုးရေးပြဿနာဟာအသင်းတော်အတွင်းမှာလင်းမြန်စွာဝင်ရောက်လာခဲ့ပါတယ်တမန်တော်ဝုဒ္ဓခန်းကြီး6ငွေ1ကနေ6ကိုဖတ်ရှုပါနားလည်မှုမှားယွင်းနေခြင်းကိုအသင်းတော်ကနေယူသားစွာဘယ်လိုမျိုးဖြေရှင်းခဲ့တယ်လဲဆိုတာကိုကြည့်ကြပါစို့ထိုအခါတကြိတ်နှပါသောတမန်တော်တို့သည်တပည့်တော်အပေါင်းတို့ကိုခေါ်ပြီးလင်ငါတို့သည်ဖျားသခင်နှုတ်ကပတ်တရားတော်ကိုထား၍ဇပွဲ၌လှုပ်ကြွေးမှုကိုမဆောင်သင့်ထို့ကြောင့်ညီကိုတို့ဝိညာဉ်တော်နှင့်၎င်းပညာနှင့်၎င်းပြည့်စုံလျက်အသေးရှိသောလူ9ယောက်တို့ကိုသင်တို့တွင်ရှာကြလော့ဤအမှုကိုဆောင်ရွက်စေခြင်းကထိုသူတို့ကိုငါတို့သည်ခံထားကြမည်ငါတို့မူကားဆုတောင်းပတ္ထနာပြုခြင်းနုကပတ်တရားတော်ကိုဟောပြောခြင်းအမှုတို့ကိုအမြဲပြည့်ဝနေမည်ဟုဆိုကြ၏ထိုစကားကိုလူအစုဝေးအပေါင်းတို့သည်နှစ်သက်ကြသဖြင့်ယုံကြည်ခြင်းနှင့်၎င်းတန်ရှင်းသောဝိညာဉ်တော်နှင့်၎င်းပြည့်စုံသောတထေဖန်မှဆ၍ဖိလိပ္ပုပျောခောနိကနောတိမုံပါမေနယူဒဘာသာဝင်သောအန်တီအုပ်မြို့သားနီကောလာတို့ကိုရွေးကောက်၍တမန်တော်တို့ရှေ့၌ထားကြ၏တမန်တော်တို့သည်လည်းဆုတောင်းပြီးလင်ထိုသူတို့၏ခေါင်းပေါ်၌လက်ကိုတင်ကြ၏ဆိုပြီးတော့ဖော်ပြထားပါသည်ကနအူးအသင်းတော်ဟာလျင်မြန်စွာဖွံ့ဖြိုးတိုးတက်ခဲ့ပါတယ်။အဲ့လိုတိုးတက်ခြင်းဟာတမန်တော်တွေကိုဝန်ထုတ်တပွဲဖြစ်စေပါတယ်။အသင်းနောက်ခုနှစ်ဦးကိုရွေးချယ်ခံထားရပါတယ်။သူတို့တွေဟာယေရုရှလင်အသင်းတော်အတွင်းမှာပြဿနာကိုဖြေရှင်းဖို့နဲ့အသင်းတော်သာသနာလုပ်ငန်းမှာလူတွေပါဝင်လာဖို့ခေါ်ဆောင်ပေးရမယ့်သူတွေဖြစ်ပါတယ်။တမန်တော်တွေဟာဟေလတစကားကိုပြောတဲ့ယုံကြည်သူတွေရဲ့ပြည့်တင်ဝေဖန်ခြင်းကိုတေချာစွာနားထောင်ပေးပြီးတော့အပြေရှားညှိနှိုင်းပေးကြပါတယ်။ရွေးချယ်ခံထားခြင်းခံရတဲ့ပုဂ္ဂိုလ်ခုနှစ်ဦးတို့ဟာတမန်တော်တွေနဲ့လက်တွဲပြီးတော့အသင်းတော်မှာရှိတဲ့ပရိပခာပြဿနာတွေကိုဖြေရှင်းခဲ့ရပါတယ်။သူတို့အားလုံးဟာဟေလတဘာသာစကားကိုပြောဆိုတဲ့သူတွေဖြစ်ကြပါတယ်။အဲ့ဒီပုဂ္ဂိုလ်တွေဟာဝိညာဉ်နဲ့၎င်းပညာနဲ့၎င်းပြည့်စုံရမယ်ဆိုပြီးတမန်တော်ဝုဒ္ဓခန်းကြီး6ငယ်3ကဖော်ပြထားပါတယ်။တမန်တော်တွေရဲ့အမှုတော်လုပ်ငန်းမှာတရားဟောပြောခြင်းအစားအစာမျှဝေခြင်းအပြင်အဖွဲ့နှစ်ဖွဲ့ကိုခွဲခြားသတ်မှတ်ပေးပါတယ်။နှစ်ဖွဲ့လုံးဟာတာဒူညီမြသောအမှုတော်ကိုဆောင်ရွက်နေကြပါတယ်။ရှင်လူကာကနေအမှုတော်နဲ့အစီကံချင်းကိုဒန်နီယာဆိုပြီးတော့ဒန်ဒူအသုံးပြုရေးသားထားပါတယ်။တမန်တော်တွေဒေသနာတရားဟောပြောခြင်းနဲ့အသင်းတော်တွေအစားအစာဝေမျှခြင်းကိုဒန်ဒူသတ်မှတ်ကြပါတယ်။ဒီတို့ကြောင့်ကျွန်တော်တို့ယုံကြည်သူများအနေနဲ့ဒီအဖြစ်ပျက်ကိုကြည့်ခြင်းအဖြစ်တမန်တော်တွေခင်မှာရှိခဲ့တဲ့မျိုးနွယ်စုဗက်လိုက်မှုတွေအကြောင်းကိုကျွန်တော်တို့လေ့လာခဲ့ရပြီးဖြစ်ပါတယ်။ဒီတို့ကြောင့်ကျွန်တော်တို့ယုံကြည်သူများအနေနဲ့မိမိတို့ရဲ့ဘဝအသက်တာမှာလူမျိုးရေးခွဲခြားမှုတွေကိုရှောင်ရှားတဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်တနင်္ဂနွေနေ့ဥပုသ္စာဖြစ်သင်ခန်းစာကဖော်ပြထားပါတယ်။